2016ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာကယ်တင်ရေးတပ် ASA ARSA အဖွဲ့ကနေကြားဆောင်ရဲစခန်း30ကျော်ကိုတိုက်ခိုက်ခဲ့ပြီးမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းဆောင်ရွက်ချက်တွေနဲ့အတူလူအစုလိုက်ပြုံလိုက်တပ်ဖြတ်တာမွတ်စလင်ကျေးရွာတွေမိရှို့တာအမျိုးသမီးတွေအာဓမ္မပြုကျင့်ခံရတာစတဲ့ဆော့ဆော့ချက်တွေလည်းပေါ်ထွက်လာခဲ့ပါတယ်။အဲဒီနောက်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာဂျီနိုဆိုက်လို့ပြောတဲ့လူအစုလိုက်ပြုံလိုက်တပ်ဖြတ်မှု ethnic cleansing လို့ခေါ်တဲ့လူမျိုးရေးရှင်းလင်းမှုစတဲ့ဆော့ဆော့ချက်တွေပေါ်ထွက်လာပြီးမြန်မာနိုင်ငံကိုကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးအရေးယူတာတွေဆက်တိုက်ပေါ်ထွက်လာခဲ့ပါတယ်။ဒါမှဒီလိုဆော့ဆဲမှုတွေဖြစ်ပွားရာဒေသကို2016အောက်တိုဘာ9ရက်နေ့ARSA တိုက်ခိုက်မှုတွေပြန်လည်ဖြစ်ပေါ်လာကြတဲ့ကပြည်တွင်းပြည်ပသတင်းမီဒီယာတွေကိုလုံခြုံရေးအကြောင်းပြချက်နဲ့လွတ်လပ်စွာသတင်းရယူခွင့်မပြုဘဲအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။2018 AB လမှာတော့သတင်းမီဒီယာကောင်စီနဲ့တမရော်ကာကွယ်ဦးစီးချုပ်တို့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မှာလွတ်လပ်လပ်လပ်သတင်းရယူခွင့်ပြုဖို့ကောင်စီဘက်ကတင်ပြခဲ့ပါတယ်။ဒီလိုတင်ပြရမှာတမရော်ကာကွယ်ဦးစီးချုပ်ကရခိုင်ပြည်နယ်ကပြည်ပခဖြစ်ပွားခဲ့တဲ့နေရာတွေကိုသတင်းရယူခွင့်နဲ့ပတ်သက်ပြီးတမရော်ဘက်ကတစုံတရာကန့်သတ်ထားမြစ်ထားတာမရှိကြောင်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းရယူခြင်းသတင်းထုတ်ပြန်ခြင်းကိုနိုင်ငံတော်အတိုင်းအမြံရုံးကကင်တွယ်ဆောင်ရွက်နေကြောင်းဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပြောကြားခဲ့ပါတယ်။ဒါဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းရယူခွင့်ကန့်သတ်ထားတာဟာအစိုးရအာဏာပိုင်တွေဘက်ကမူဝါဒချအမှတ်ထားတာလားဆိုတာမေးခွန်းထုတ်เสียဖြစ်လာပါတော့တယ်။ဒီအခြေအနေတွေသိနိုင်မှု2018ဩဂုတ်လ19ရက်နေ့မှာRFA ကပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကိုလိမ့်မူပြီးရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်း 2016-2019 အာဆာအဖွဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရာဒေသဟိန္ဒူမိသားစုတွေအစုလိုက်ပြုံလိုက်အသက်ခံရတဲ့ဒေသတွေအပါအဝင်အစိုးရကလက်ရှိဆောင်ရွက်နေတဲ့ပြန်လည်နေရာချထားရေးနဲ့တစ်ဖက်နိုင်ငံထွက်ပြေးသွားသူတွေလက်ခံရေးဆောင်ရွက်တာတွေကိုတီးတန့်ရိုက်ကူးထုတ်ဖော်ရေးသားတင်ပြလိုပါကြောင်းဒါကြောင့်တီးတန့်သွားရောက်သတင်းရယူခွင့်တောင်းခံအပ်ပါကြောင်းစာရေးသားတင်ပြခဲ့ပါတယ်ဒါပေမဲ့အောက်တိုဘာ22ရက်နေ့မှာပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဒီလိုတီးကြားခီးစဉ်တွေစီစဉ်ပေးတာမရှိကြောင်းသက်ဆိုင်ရာပြည်နယ်အစိုးရအဖွဲ့ကတင်ပြပြီးခွင့်ပြုချက်ရယူဖို့ RFA ကိုအကြောင်းပြန်ကြားခဲ့ပါတယ်
။ဟိုကကျွန်တော်ပြန်ကြားရေးနေနေတော့အကြောင်းပြချင်မရှိဘူး။ဟိုတင်ရပြည်နယ်နဲ့ပဲဟိုကလုတ်လိုက်ပြီ။ဟိုသက်ဆိုင်ရာပြည်နယ်ပေါ်မှာပဲမူတည်ကြပါဗျာ။အဲခိုင်ရပြည်နယ်ကိုတင်းပြတ်မှလုတ်ရကြတာထင်တာပဲ
။ပြည်တော်စုအစိုးရကအကြောင်းပြန်ကြားရမှာပြန်ကြားရေးဝန်ကြီးဌာနအနေနဲ့အခုနှစ်မတ်လကစတင်ပြီးတလကို2ကြိမ်နှုန်းပြည်တွင်းသတင်းမီဒီယာတွေနဲ့ပြည်ပမီဒီယာတွေကိုခီးစဉ်နှစ်ခုခွဲပြီးအလှည့်ကျပို့ဆောင်ပေးနေတဲ့အကြောင်း RFA အနေနဲ့သွားရောက်လူပါကစည်ရင်ပေးလိုက်ပါနိုင်ကြောင်းပြောကြားခဲ့ပါတယ်။တီးတန့်သွားရောက်လူပါကအစိုးရအနေနဲ့ကန့်သတ်မထားပဲသက်ဆိုင်ရာပြည်နယ်အစိုးရထံမှသာခွင့်ပြုချက်တင်ဖို့ပြောကြားခဲ့ပါတယ်။အောက်တိုဘာ23ရက်နေ့မှာ RFA ကမောင်နှောဒေသကိုတီးတန့်သတင်းသွားရောက်ရယူခွင့်ကိုစစ်တွေမြို့မှာရှိတဲ့ဝန်ကြီးချုပ်ဦးညီဘူးကိုလိမ့်မူပြီးရခိုင်ပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဌာနကိုရှောက်လွှာတင်ခဲ့ပါတယ်။ရှောက်လွှာတင်ပြီး9ရက်ကြာမှာပြည်နယ်ပြန်ကြားရေးရုံးကို RFA ကဆက်သွယ်မေးမြန်းရာမှာတာဝန်ကျအရာရှိတူကပြည်နယ်အစိုးရအဖွဲ့ကရှောက်လွှာနဲ့ပတ်သက်လို့အကျိုးကြောင်းမေးမြန်းခဲ့တဲ့အကြောင်းအခုလိုပြောပြပါရစေ။
သူတို့ကတော့ဘုရင့်ရှိအကြောင်းပြန်နေဆွန့်ပြေပြူတယ်လို့ပြည်သူတို့ပြောတယ်။ခုချိန်ထိတော့မဆက်သွယ်သေးဘူး။ဒီနေ့ကတော့မေးတယ်ဒါတို့တင်ဟုတ်တယ်သူတို့တင်လာတယ်။ဘုရားတော့ပြောတယ်ပြည်တော်စုကလည်းသွားဖို့ပြည်တော်စုကလည်းသူတို့ကမလိုက်ချင်ဘူးသူတို့သွားကျင်တဲ့ခီးစဉ်နဲ့ပြည်တော်စုကပြီးတဲ့အန်ကြောင်းနဲ့မတူတဲ့ခါကျတော့သူတို့ကသွားကျင်တယ်သူတို့တောင်းဆိုနေတယ်အဲဒါကြောင့်မလို့ပြည်တော်စုကလည်းဒီနယ်စုအဖွဲ့ကိုအပြစ်ပါဆိုပြီးတော့သူတို့ကညှောက်လာတာလို့အဲဒါကြောင့်သူကလည်းထောက်ကပ်ပြီးတင်ပြလိုက်တာပါလို့တစ်ချက်လာကိုစုအဖွဲ့ကစုံလန်းကြည့်ကြလား
စက်တင်ဘာ17ရက်နေ့မှာတော့ RFA ကပြည်နယ်စုအဖွဲ့နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးဌာနဝန်ကြီးဗိုလ်မှူးကြီးဖုံးတင့်ရဲ့ရုံးကိုသွားရောက်မေးမြန်းခဲ့ပါတယ်ဒီလိုမေးမြန်းရမှာနယ်လုံးဝန်ကြီးရုံးတာဝန်ရှိအမျိုးသမီးကဒီလိုမေးမြန်းရမှာနယ်လုံးဝန်ကြီးရုံးတာဝန်ရှိအမျိုးသမီးတဦးက RFA ရဲ့ခီးသွွားခွင့်နဲ့ပတ်သက်လို့အခုလိုပြောပြပါဗျာ
။ RFA ကမောင်တုံးကိုနောက်ဝက်စားပါလေ။ဝန်ကြီးကပါလေ။ပြည်ထောင်စုကစာပါလို့ရှိကလေးလဲကန်းကွက်ရမရှိအောင်လို့သူခွန်ပြုပါအေးလဲအခုကမှပြည်ထောင်စုကစာမှာပါလို့ပါ။ပြည်ထောင်စုကစာဆိုရင်အောင်လို့ခပ်ပြီးခွန်ပြုပါ။လောခွန်ပြုပါ။ပြည်ထောင်စုကစာလာလို့ရှိကန်းကွက်ရမရှိအောင်လို့သူခွန်ပြုပါအေးလဲအခုကပြည်ထောင်စုကစာကိုတောင်းပါလို့ပြောပါ။ပြည်ထောင်စုကစာနဲ့မှတခါတည်းလာပါလို့
RFA ရဲ့ကိုပိုင်စုံစမ်းလေ့လာချက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းကိုတည်တံ့သတင်းရယူခွင့်ကိုပြည်ထောင်စုအစိုးရကပြည်နယ်အစိုးရကိုတင်ပြဖို့အကြံပြုသလိုပြည်နယ်အစိုးရကလည်းပြည်ထောင်စုအစိုးရကိုတင်ပြပြီးခွင့်ပြုချက်ရယူဖို့ပြောခဲ့တာတွေ့ရပါတယ်။အောက်တိုဘာ19ရက်နေ့ကနေပြည်တော်ပြန်ကြားရေးဝန်ကြီးဌာနကိုရခိုင်ပြည်နယ်မြောက်ပိုင်းသတင်းရယူခွင့်နဲ့ပတ်သက်လို့ RFA ကတည်တံ့ဆက်သွယ်မေးမြန်းရမှာတာဝန်ကျအရာရှိတဦးကတလကို2ကြိမ်ခီးစဉ်နေရှိကြောင်းတည်တံ့သွားလို့ကပြည်နယ်အစိုးရကသာတင်ပြပြီးသွားလို့ရကြောင်း ထပ်မံဖြေကြားခဲ့ပါတယ်
ဒီရခိုင်ပြည်နယ်မီဒီယာခီးစင်နဲ့ပတ်သက်လို့ကျွန်တော်ပြန်ကြားရေးဝန်ထမ်းအနေနဲ့၃လပိုင်းအနေနဲ့စပြုံးမှာတလောက်နှစ်ကြိမ်စီစဉ်ဆောင်ရွက်ပေးတဲ့ရှိပါတယ်ပေါ့အဲ့ဒါကလည်းဥပမာရခိုင်ကတော့ဟိုကော်မတီပေါ့နော်ရခိုင်ကော်မတီရဲ့လမ်းညွှန်ချက်နဲ့အညီဒီရခိုင်ပြည်နယ်အစိုးရပတ်ဆိုင်ရာပို့ဆောင်ရေးရခိုင်ပြည်နယ်အစိုးရပတ်ဆိုင်ရာပို့ဆောင်ရေးဝန်ကြီးဌာနကျွန်တော်တို့ဟိုဒီဆက်ဆက်ပြုံးမှာဝန်ကြီးဌာနဆက်ဆက်ပြုံးမှာစီစဉ်ဆောင်ရွက်ပေးနေတဲ့မီဒီယာဖြစ်ဖြစ်ပါတယ်ပေါ့နော်မီဒီယာခီးစင်ပေါ့နော်မီဒီယာကြီးစဉ်ဖြစ်တယ်။နောက်တီချာအနေနဲ့တူးချင်းစီသွားဖို့ကြတော့ဟိုမီဒီယာကတော့ဟိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့ချိတ်ဆက်ဆောင်ရွက်လို့ရပါတယ်
။တရက်ထဲမှာပဲရခိုင်ပြည်နယ်အစိုးရကပြည်နယ်အစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကျင်းပချိန်မှာ RFA ကပြည်နယ်အစိုးရရဲ့ရခိုင်ပြည်နယ်မြောက်ပိုင်းသတင်းရယူခွင့်နဲ့ပတ်သက်လို့မူဝါဒသဘောထားကိုမေးမြန်းရမှာပြည်နယ်ဝန်ကြီးချုပ်ဦးညီပုကသတင်းရယူခွင့်ကန့်သတ်ထားတာမရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။
အဲ့ဒီဝင်တဲ့တက်တူတော့တာနေဖိတ်ပြန်ဘောနော်ဟိုဆောင်ရက်တာအဲ့ဒီအတွက်ဖုန်းချထားတာမရှိပါဘူးပြောချင်တာကတော့လွတ်လွတ်လပ်လပ်ယူထိုင်အောင်ပဲကျွန်တော်တို့ကဆောင်ဖို့ကိုယ်ဒီဘောဆောင်ရက်ဖို့ဒါလည်းရှိပါတယ
်အားရပြပြည်နယ်အစိုးရထံသတင်းရယူခွင့်ရှောက်ထားခဲ့ရတဲ့ပတ်သက်လို့တရားဝင်အကြောင်းပြန်စာမရခဲ့တာဘယ်လိုဆုံးဖြတ်ခဲ့တယ်ဆိုတာကိုဆက်ပြီးမေးမြန်းရမှာတော့ပြည်နယ်နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးဖုန်းတင်ကအဖွဲ့အစည်းတွေသွာလာခွင့်သတင်းမီဒီယာသွာလာခွင့်ကိုနယ်လုံးဝန်ကြီးကခွင့်ပြုပေးနေတာဖြစ်ကြောင်းသူ့အနေနဲ့ခွင့်ပြုမိန့်ကိုအကြမ်းကြမ်းဖြစ်ချပေးလို့ရှိကြောင်းစာရွက်စာတမ်းလိုရဆိုရင်လည်းလိုတဲ့မှတ်ချက်နဲ့ချပေးခဲ့ကြောင်းအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်တို့အဲ့မှာဒီဌာနတွေနဲ့တင်ပြလို့ရှိရင်ပြည်တော်စုမှခွင့်ပြုရယူပြီးတော့တင်ပြသွားရန်ဆိုပြီးမှတ်ချက်ပေးပါတယ်အဲ့တိုင်းကိုမချက်ပြီးတော့အခုချိန်ဒီကိုကြီးတို့မရဘူးဆိုလို့ရှိရင်တော့တနေရာမှာကြံ့ကြံ့နေလို့ဖြစ်ပါလိမ့်မယ်။ဘိုးရှာတခါတည်းကိုဒီနေ့တင်ဒီနေ့ခွင့်ပြုပြီးတော့ပြည်တော်စုကလွှင့်ပြည်တော်စုဘိုးရှာခွင့်ပြုခွင့်ပြုတယ်တခါပြေးပါလိမ့်။ရမဆိုင်ပါဘူး။တို့မီဒီယာမှမဟုတ်ပါဘူး။ဒီမှာရှိတဲ့ NGO ဖွဲ့စည်းတာတောလာလို့ရှောင်းမှုအစဒီနေ့တင်လာတယ်တင်လာပြီးစင်ကန်းစီတင်လာလို့ဒါအထူးသဖြင့်ခွင့်ပြုနေတာစီနှလုံးဝင်ပြည့်ဖြစ်ပါလိမ့်။ဘိုးရှာရောက်လာလို့ရှိရင်ဒီနေ့ရောက်ရင်ဒီနေ့ဖတ်တာနဲ့ဒီနေ့ခွင့်ပြုမပြုတခါချပြတာဖြစ်ပါတယ်။ဒါမို့ရင်စားစရာလိုရင်ဘာစားစရာလိုပါလဲဆိုပြီးတခါလည်းမချက်ပြပြီးတော့ဆောင်ပေးတာဖြစ်ပါတယ်။အခြားတင်ကမရှိပါဘူး
။ဒါတော့ရခိုင်ပြည်နယ်နယ်လုံးဝန်ကြီးဖြေသွားတာဖြစ်ပါတယ်။ RFA ရဲ့စုံစမ်းလေးလာချက်အရရခိုင်ပြည်နယ်ကပြည်ပခဖြစ်ပွားရာဒေသကိုတွားရောက်သတင်းရယူခွင့်ရရှိရေးအစိုးရအာဏာပိုင်နေထံအကြိမ်ကြိမ်တင်ပြခဲ့ပေမဲ့ခွင့်ပြုချက်မရခဲ့တဲ့သတင်းဌာနတချို့ရှိခဲ့တယ်လို့သိရပါတယ်။နိုင်ငံခြားသတင်းတောက်တူဖြစ်တဲ့ကိုပြည့်စုံဝင်းကတော့အစိုးရအာဏာပိုင်အဖွဲ့အစည်းအဆင့်ဆင့်ကတစုံတရာတာဝန်မီဝဲပြည်တော်စုနဲ့ပြည်နယ်အစိုးရကြားအပြန်အလှန်လွှဲချတာကိုကြုံတွေ့ခဲ့ရပြီးနောက်ဆုံးလက်လျှော့ခဲ့ရတဲ့အခြေအနေကို RFA ကိုအခုလိုပြောပြပါရစေ
။တင်တင်ရည်ကိုကြိုးပါတယ်ဒီသက်ဆိုင်ရာဌာနတွေမှာကျွန်တော်တို့စာတင်တယ်စာတင်တဲ့အခါမှာဘယ်လိုပြောလဲဆိုတော့ကျွန်တော်ဒီနေပြည်တော်ကိုစာပို့ရမယ်လို့ပြောရပေါ့ဆိုနေပြည်တော်စာပို့ကောင်နေပြည်တော်သက်ဆိုင်ရာဌာနတွေကျွန်တော်တို့စာပြန်ပို့ရခါမှာလေဒီပြည်တော်ကနေပြောလဲဆိုတော့ဒီပြည်နယ်အစိုးရနဲ့သက်ဆိုင်နေပေါ့နော်ဒီပြည်နယ်အစိုးရကနေလုံးကိုစာတင်ရမယ်ဆိုပြီးပြောတယ်ဆိုတော့ဟိုအချိန်နဲ့ဘူးဖြစ်နေဆိုတော့ပြည်နယ်ဆိုရောပြောတဲ့ခါမှာလည်းပြည်နယ်ဆိုရနေပြီးတော့ပြောင်းဆိုရကိုပြောတယ်ပြောင်းဆိုရနေပြောတဲ့ခါမှာလည်းပြောင်းဆိုရနေပြီးတော့ပြည်နယ်ဆိုရကိုပြောရမှရှိရဆိုတော့ဒီလိုအချိန်တွေမှာကျွန်တော်တို့ဒီမောင်းနှောင်းဒေတာကိုမပြောနဲ့ပေါ့နော်လွတ်လွတ်လပ်လပ်သွားခွင့်ရဖို့မပြောနဲ့ပြောဒီစစ်တွေမျိုးနဲ့စစ်တွေမျိုးပေါ်မှာရှိတဲ့ဒီဒုက္ခသက်ခံတွေဒီဥပဒေမှာရှိတဲ့ဒုက္ခသက်ခံတွေကိုကြွားပြတော့မှအခက်အခဲဖြစ်နေတယ်လို့ပြောလို့ရမှာကြဟိုအခက်အခဲကတော့ဒီဟာကတော်တော်လေးကိုစိုးရကြဘယ်လိုလိုက်လို့လိုက်ရမှာမသိတဲ့အချိန်တွေတခုပေါ့